ရှိပေးတံခံရတဲ့ AR တိုင်းရေကြီးမြို့မှာကြောင်းကျူလာတဲ့ဆက်လီတိမ်မောက်ပြီးရင်းနှစ်တိမ်ဆုံမှုတွေဖြစ်ခဲ့တဲ့အတွက်စာတင်ကြောင်းပေါင်း200ကျော်ကိုပိတ်လိုက်ရတယ်လို့နောက်ထပ်မြို့အတော်များများမှလည်းရေတွေထပ်တက်လာနေတဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။ရှိပေးတံအဆိုးဆုံးခံခဲ့ရတဲ့အချင်းပြည်နယ်မှာလည်းမြေပြိုမှုတွေအပါအဝင်နောက်ဆက်တွဲရှိပေးတံတင်းတဲ့အခြေအနေတွေနဲ့ကြုံနေရပါတယ်။အပြည့်စုံကိုတော့ဆက်သွယ်မင်းမြန်ထားတဲ့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမှကပေးပို့ထားပါရရှင်။
တိုင်းနယ်ပြည်နယ်တဝန်းရေဘေးဒဏ်ခံစားနေရတဲ့အထက်ကစိုးရိမ်ရေမှတ်တွေကိုကျော်လွန်နေတာကတော့ AR တိုင်းတဲကမြို့နယ်တချို့ဖြစ်ပြီးမိုးကြီးရေရှမ်းခြင်းလှိုင်းကျန်းရေကျန်းခြင်းတွေကြောင့်မနေ့ကပဲရေကြီးမြို့နယ်တွေကတောင်းသားတွေတင်လာတဲ့ဆက်လီနှစ်မြုပ်ပြီးသိမ်းဆုပ်မှုတွေဖြစ်ခဲ့တာပါဒီအတွက်ရေကြီးမြို့နယ်တွေကကျောင်းပေါင်း200ကျော်ကိုပိတ်ထားလိုက်ရတယ်လို့ AR တိုင်းတဲမှာမြို့ရဲ့ကြီးရာတွေလည်းဆက်ဖြစ်နေကြောင်း AR တိုင်းကလူခွေရေးလှုပ်ရှားသူကိုမြင့်နိုင်ကပြောပါတယ်
အဲ့ဒီဒီဘက်မှာတော့ပြည်ရည်ဒီကျွန်တော်ပတ်သက်လာတော့မှအတန်တိုင်းကြောင်းနေတော့ပြည်ပြန်ကြောင်းလို့ပါဒီမိရဲ့နေရာဒီမှာတော်သေးတာတင်တာ။ဒီရတော့တောက်ချက်ကြူတာမှာတော်တော်များများတော့မြေကိုကျန်းမာတဲ့တောက်ချက်မြေတွေအတက်တက်တဲ့မှာတောင်းစကားတက်မဲ့တန်ကြီးတော့တက်မဲ့ဒါဆိုဒီရကအဲနေတာတော့အောက်ကိုဆွဲမသွားတော့ဘူး။အဲနေပြီးအဲနေရောဒီမှာတတိတိုးလာတာပဲရှိတယ်ဆိုတော့ဒီလိုတပီးဝင်းကျင်လောက်တိုးနေမှာ။ဟုတ်ကဲ့လည်းကကျွန်တော်ကျန်းမာတဲ့တောက်ချက်သွားတော့တောက်ချက်ကိုမြေကို
ရေကြီးတဲ့တံကိုအစိုးဆုံးခံစားခဲ့ရတဲ့သခိုင်းတိုင်းကလေးမျိုးမှာတော့တချို့ရေကြီးတဲ့ရက်ွက်တွေကရင်ဘက်လောက်ရှိတဲ့ရွှွန်နုံနေကျန်နေသေးတဲ့အတွက်ဒေသခံတွေနေထိုင်လို့မရသေးတယ်လို့အမိုက်ဆွတ်ပစ်တဲ့နေရာစနစ်တကျမရှိတဲ့အတွက်ရေမကြီးတဲ့ဆက်မှုဆောင်ဘက်မှာတရိတ်ဆန်အသေးကောင်တွေအမိုက်တွေလာရောက်စုပုံနေရတယ်ရှိနေတယ်လို့လည်းဆိုပါတယ်ဒီအတွက်ကျမရေရထိခိုက်မှုတွေရှိနေပြီဆိုပြီးကလေးမျိုးကတူကလည်းပြောပါတယ
်ကျွန်တော်တို့ဒီဘက်ဒီကလေးမျိုးကမဟုတ်ဘဲနဲ့ကျွန်တော်ဒီဘက်တဟန်းဘက်ခေါ်တော့ဗောတဟန်းရဲ့ဒီဘက်ဆက်မှုဆောင်ဘက်ကကျွန်တော်ရေမကြီးတဲ့အပိုင်းပေါ့ဗျာအမိုက်တွေကိုဒီဘက်ကိုလာပြီးတော့ပြစ်ကြတယ်ဗျာငကိုတွေကကျွန်တော်တို့ကလေးမျိုးကအမိုက်ပုံမရှိဘူးအမိုက်ပုံမရှိဘူးဆိုတော့စုံတလုံးပဲဆောင်းနေတော့မြင်သေးတော့ပြစ်ကြတယ်အဲ့မှာပဲတောတော်ပြီးတော့ပြစ်နေကြတယ်ဗျာအဲ့မှာအမိုက်တွေတောတော်ပြစ်တာကျွန်တော်နေသွားကြည့်တော့ဟိုအမိုက်ပုံကလူတရက်စာလောက်ကိုကျော်နေပြီအဲ့မှာဟိုအပုံးနဲ့လည်းကျော်များတယ်ဗျာအချင်းတွေတော့ဆိုးတာဒီကြားထဲမှာကဟိုမရှိသေးတာတွေကအဲ့မှာအမိုက်တွေကိုရေးဆောက်တဲ့ကလေးတွေလည်းရှိတယ်ဗျာအဲ့မှာတက်နေတွေဝက်တွေလေးအကောင့်တွေပေါ့ဗျာဒီမြုပ်တော့ဒီမြုပ်တဲ့ရက်ွက်တွေဟိုကမြို့ရဲကဒီမြုပ်တဲ့ရက်ွက်တွေကပြန်နေလို့မရဘူးဘာလို့လဲဆိုတော့အဲ့ဒီနှုံးနေရာတင်ပြီးတော့ကျန်ခဲ့တာတချို့နေရာတွေဆိုခါရင်ကောင်းဆောက်တိကိုနှုံးနေကျန်ပြီးကျန်ခဲ့တယ်ဗျာကျန်ခဲ့တော့ပြဿနာကဘာဖြစ်လာလဲဆိုတော့အခု1 guy 1 show ရောကလည်းစပြီးတော့ဖြစ်လာပြီဗျာ
တဘာဝရေဘေးတံအနေနဲ့မြေပြိုမှုတွေအများဆုံးဖြစ်ခဲ့ရတဲ့ချင်းပြည်နယ်မှာတော့လမ်းဘက်ဆက်သွယ်ရေးခက်ခဲနေသေးမှု၊ကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးတွေစတင်မှုကတော့အခက်အခဲတွေရှိနေသေးပဲဆိုပြီးချင်းပြည်နယ်ကဆက်လိုက်ကြုံကြမ်းထောင်းကအခုလိုပြောပါတယ်
ဒီအဓိကတော့ကျွန်တော်တောင်ပေါ်မှာတော့မြေပြိုတဲ့ကြံစည်ပေါ့နော်။ဟိုမြေပြိုတဲ့ကြံစည်အဓိကလမ်းတွေကျက်သွားတယ်၊တရားတွေကျက်သွားတယ်၊ပြီးရင်ခုလူတွေအင်ချီတွေကျက်သွားတယ်၊ဒီမြေပြိုသွားတယ်တချို့ဆိုရင်ဒီအပ်ပြီးတော့ရှိုးရမယ်နေထားတွေမှာရှိတယ်။အဲပြီးတော့ဒီသူတို့ဒီစိုက်ပျိုးရေးလုပ်နေတဲ့နေရာတွေပျက်စီးသွားတာမျိုးပေါ့နော်။အမြန်ဆုံးလူတာတော့ဒီကားလမ်းပေါက်ဖို့တော့အမြန်ဆုံးလူတယ်။အဲ့ဒါမှမပေါက်ဘူးဆိုရင်ကျွန်တော်တို့ဒီရေပေါ်ဒီစနေခါပို့ဖို့အပိုင်းတွေကစတော်တော်ကြီးချက်ခဲတယ်။ပြန်လည်ထူထောင်ရအဝေးပေါ်ရနော
်ရခိုင်ပြည်နယ်စကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းတွေမှာလည်းနေရာတချို့မှာရေကျသွားပြီဆိုပေမဲ့လည်းမြို့နယ်ကျေးရွာအလိုက်ရှွန့်လွန်နေပြန်နေသေးတာမို့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ဖို့အရှိန်ယူရအောင်ပဲလို့ဆိုပါရယ်တချို့နေရာတွေမှာတော့တောက်သုံးရင်နဲ့စားစရာတွေပြက်လက်နေသေးဖြစ်တာမို့ကူညီကယ်ဆယ်ရေးတွေလုံလောက်မှုတွေမရှိသေးဘူးလို့လည်းရေဘေးတင့်သူတွေကဆိုပါရယ်မြန်မာနိုင်ငံတဝန်းမှာရေဘေးကြောင့်သေဆုံးသူ100ဝန်းကျင်ရှိခဲ့ပြီးရေဘေးတင့်ပြီးသူ300နီးပါးရှိတယ်ဆိုပြီးအစိုးရကသတင်းထုတ်ပြန်ထားပါရယ်ရှင်